မြန်မာနိုင်ငံမှာဆက်လာတင်ပြီးနောက်ပိုင်းစတင်ခဲ့တဲ့လူသားချင်းစာနာထောက်ကူမှုအစီအစဉ်နဲ့ယာယီအရေးပေါ်တုံ့ပြန်ဆောင်ရွက်ရေးအစီအစဉ်အတွက်လိုအပ်တဲ့ရန်ပုံငွေမရသေးတာကြောင့်နိုင်ငံတကာဘက်ကပို့ပြီးထည့်ဝင်လှူဒန်းကြဖို့ကုလသမဂ္ဂကပန်ကြားလိုက်ပါတယ်။ဆက်လာတင်ခံရပြီးနောက်ပိုင်းလိုအပ်သူတွေကိုကူညီပေးနေတဲ့အစီအစဉ်အတွက်ဒေါ်လာ385တန်ပန်ကြားထပ်ပါမှာထည့်ဝတ်တောင်ပြောင်းမရသေးဘူးလို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရာစတီဖန်ဂျူဂျယ်ရစ်ကအင်ကာနစ်လို့တဲ့New York ကုလသမဂ္ဂရုံးချုပ်တင်းစာရှင်းလင်းပွဲမှာပြောပါတယ
် Country team there says deeply concerned over the current low levels of funding to address the needs of 3 million women, children and men as of yesterday
အခုညီလိုအပ်နေတဲ့အမျိုးသမီးကလေးငယ်နဲ့အမျိုးသားစုစုပေါင်းလူပေါင်း3,000ကိုကူညီပေးနိုင်ရဲ့အတွက်လက်ရှိရန်ပုံငွေနည်းနေတဲ့ကိစ္စကိုမြန်မာနိုင်ငံမှာရှိနေတဲ့ကုလသမဂ္ဂအဖွဲ့အစည်းနဲ့ပူးပေါင်းနေရာချောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကြော်ခွင့်ရာစတီဖန်ဒူဂျယ်ရစ်ပြောသွားတာပါကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့အလူရှင်တွေအနေနဲ့မြန်မာနိုင်ငံတွင်ဒုက္ခရောက်နေကြသူတွေနဲ့စည်းလုံးညီညွတ်စွာအတူရက်တည်ပြီးငွေချေတိုးမြှင့်ပံ့ပိုးကြဖို့မြန်မာဆိုင်ရာကုလသမဂ္ဂအဖွဲ့ကတိုက်တွန်းထားကြောင်းလည်းသူကပြောပါတယ်ရှင်